ဥကြော်ကြော်ညနေတော့ခင်မျိုးတက်တို့ကသတင်းပထမပိုင်းကိုအစီရင်ခံသွားတာဖြစ်ပါတယ်ရှင်။အခုတော့သတင်းလွှာရည်နဲ့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။အင်ဒိုနီးရှားနိုင်ငံသတင်းနဲ့မြန်မာသတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံစူမာထရာကျွန်းဟာ24နာရီအတွင်းမှာ၄စိန်ထက်မနည်းအင်အားကြီးမားတဲ့မြင်းကလေးတွေလှုပ်ခဲတဲ့အပြင်နောက်ဆက်တွဲလှုပ်တဲ့ငလျင်တံတွေကြောင့်လူတချို့တွေတချို့ဒဏ်ရာရပြီးတော့အဆောက်အုံတွေလည်းပြိုလဲပျက်စီးကုန်ပါတယ်။ဒီထွေကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းဂျာကာတာမြို့ကနေပြီးတော့ VOA သတင်းတောင် Nancy Amelia Collins သတင်းပေးပို့ထားတာကိုဥကြော်စုံညွန်ကတင်ပြပေးပါရှင်
။ဟုတ်ကဲ့ဒေါ်ဧတနာကျော်ခင်ဗျာ။ဆူမာထရာမြင်းကလေးတန်းကြောင့်ဆုံရှုံပျက်စီးမှုတွေကိုစစ်ဆေးပြီးတော့လိုအပ်တဲ့အကူအညီတွေကိုပေးဖို့ရန်အတွက်အင်ဒိုနီးရှားအစိုးရအဖွဲ့နဲ့ဗဗအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာအခုဆူမာထရာကျွန်းကိုဥတီတွားရောက်ရရှိပါတယ်။လူတို့သေဆုံးပြီးဒါဇင်နဲ့ချီတန်းရာရရှိကအဆောက်အဦအများပြားလဲပျက်စီးသွားတဲ့အကြောင်းသက်ဆိုင်ရာအရာရှိများကပြောကြားပါတယ်။အင်ဒိုနီးရှားအမျိုးသားတဘာဝဘေးအန္တရာယ်ကာကွယ်ရေးညှိနှိုင်းရေးအေဂျင်စီရဲ့အကြီးအကဲဖြစ်တဲ့ဆူထရီစနိုကဒီမြင်းငလျင်တန်းခံရတဲ့ဒေသကိုအစိုးရအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်ရောက်ရှိနေပြီဖြစ်တယ်လို့အခုလိုပြောကြပါတယ်
။ They will have a meeting with the vice governor there and going to make also a rapid, very rapid assessment.
သူတို့ဟာအဲ့ဒီကဒုတိယပြည်နယ်အုပ်ချုပ်ရေးမှုနဲ့စီဝေးကြပါလိမ့်မယ်။ပြစီမှုတွေပေါ်သုံးသချက်ကိုလည်းအမြန်ဆုံးသူတို့ပေးပါလိမ့်မယ်။ဒီတော့အတွင်းမှာကျွန်တော်တို့ကတော့ကယ်ဆယ်ရေးအတွက်စာနာရိတ်ခါတွေ၊ဆေးဝါးတွေကိုစုဆောင်းပြီးဒီပစ္စည်းတွေကို Hercules လို့ခေါ်တဲ့အထူးပို့ဆောင်ရေးလေယာဉ်ကြီးတွေနဲ့ငလျင်တန်းခံရတဲ့ဒေသကိုပို့ပေးမှာဖြစ်ပါတယ်။ဘော်ဒူဟူးနေညဘက်ကစပြီးဆူမာထရာမှာအင်အားပြင်းထန်တဲ့ငလျင်ကြီး၄ခုလှုပ်ခဲ့ပါတယ်။ပထမစတင်လှုပ်ခဲ့တဲ့ငလျင်ကိုဆူမာထရာကျွန်းကဘန်ကူကူမြို့ကြီးရဲ့အနောက်တောင်ဘက်105ကီလိုမီတာအကွာမှာမဟုတ်ဖြူလှုပ်ခဲ့တာကိုအမေရိကန်ဘူမိဗေဒလေ့လာရေးယူကမှတ်တမ်းတင်နိုင်ခဲ့ပါလေ။ရှစ်တသမာ4ရစ်စတာပြင်းအားနှုတ်ဟာဒီနှစ်ကဘာပေါ်မှာတုံလှုပ်ခဲ့တဲ့ငလျင်နေထဲမှာအပြင်းထန်ဆုံးဖြစ်ပါလေ။ဂျာတာပရီနီအထိနောက်ထပ်မြင်းငလျင်တစ်ခုလည်းဆက်ပြေးလှုပ်ခဲ့ပါသေးတယ်။ဒီကာလာတောတွင်းမှာအင်ဒိုနီးရှားနိုင်ငံကဆူနာမီသတိပေးချက်5ခုကိုတီးကြခွဲပြီးတော့ထုတ်ပြန်ခဲ့ပါလေ။ဆူနာမီအသေးစားနှစ်ခုလှုပ်ခဲ့တာကိုလည်းတွေ့ရှိရပြီးအဲ့ဒီအတွက်ထိခိုက်ပျက်စီးမှုကတော့အကြီးအကျယ်မရှိပါဘူး။အင်ဒိုနီးရှားနိုင်ငံသမရာယုံပြောခွင့်ရအန်ဒီမာလာရန်ကင်းကအခုလိုသဘာဝဘေးဒဏ်နေနဲ့ကြုံတွေ့ရတဲ့အတွက်အင်ဒိုနီးရှားနိုင်ငံဟာပိုးပြီးတော့ခံနိုင်ရည်ရှိလာပြီးတော့တောင်းတင်းလာတယ်လို့ပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံဟာမြင်းငလျင်တွေလှုပ်မီးတောင်တွေပေါက်တဲ့ပစိဖိတ်ဒေသကမီးတောင်များရှိရာငလျင်ကျောပေါ်မှာတည်ရှိနေတဲ့အတွက်ဖြစ်ကြောင်းပါခင်ဗျာ
။ဥစ္စာဆောင်ညတင်ပြပေးတော့တာကျေးဇူးတင်ပါတယ်။